ကွာလွန်ဒူရစ်တိန်ပြည်မှကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်စာပနာကိုတက်ရောက်ဖို့မြန်မာရုရှားနဲ့ဘယ်လာရုစ်နိုင်ငံကကိုယ်စားလှယ်တွေကိုဗြိတိန်ကဖိတ်ကြားထားတာမရှိပါဘူးလို့ဗြိတိန်နိုင်ငံဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ရုရှားနဲ့သူ့ရဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံကိုဗြိတိန်ကပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ထားတယ်လို့အလားတူအနာသိမ်းထားတဲ့မြန်မာစစ်တပ်ကိုလည်းဗြိတိန်အစိုးရကတန်းခတ်ပိတ်ဆို့ချမှတ်ထားတာပါ။စက်တင်ဘာလ19ရက်တနင်္လာနေ့မှာကျင်းပမဲ့ဘီယင်မာကြီးစဇာပနအခမ်းအနားကိုတက်ရောက်ဖို့ဗြိတိန်နဲ့တန်တမာရေးဆက်ဆံရေးရှိတဲ့နိုင်ငံအများစုကအကြီးအကဲတွေကိုဖိတ်ကြားစာတွေပေးပို့ထားပြီးနိုင်ငံအသီးသီးကဂုံတီးရှိဧည့်သည်တော်တွေဟာရာချီတက်ရောက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တက်တော်96နှစ်ရှိပြီဖြစ်တဲ့နန်းသက်ရှင်ဘီယင်မာကြီးအဲလီဇာဘက်ဟာစက်တင်ဘာလ10ရက်နေ့ကစကော့တလန်ဘဲလ်မိုရယ်စံချိန်မှာကန့်ကွက်ခဲ့တာပါ။တနင်္ဂနွေနေ့ကဘီယင်မာကြီးရုပ်ကလောက်ကိုအီဒီမာမြို့စိန့်ဂျမ်းစ်ဘုရားကျောင်းကိုတည်ဆောင်ထားရှိပြီးဒီကနေ့စက်တင်ဘာ13ရက်နေ့မှာလန်ဒန်မြို့ဘတ်ကင်ဟမ်တန်းတော်နန်းတော်ကိုတည်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာ14ရက်နေ့မှာတော့သားတော်ဘင်ချားလ်စ်ဦးဆောင်ပြီးဘီယင်မာကြီးရုပ်ကလောက်ကိုဘတ်ကင်ဟမ်နန်းတော်ကနေဝက်စ်မင်စတာဘုရားကျောင်းကိုပို့ဆောင်ဖို့စီစဉ်ထားပါတယ်။